မတ်ဒေါ်နယ်ထရမ့်ဟာသူ့ပေါ်သဘောကျတယ်မကျဘူးဆိုတဲ့ကျင်းပြတဲ့သဘောထားခံစားမှုတွေကိုဖန်တီးပေးသူတယောက်ပါသူရဲ့သမ္မတတက်တန်ရက်ပေါင်း100ပြည့်တဲ့အချိန်ဟာသူဆက်လက်ကောင်းထဲပေါ်နေစေနိုင်ငံသားမူဝါဒတွေရဲ့တက်ရောက်မှုတွေပေါ်အငင်းပွားစရာတွေနိုင်ငံတကာတင်းမာမှုတွေဖြစ်နေတဲ့အချိန်ဖြစ်ပါတယ်သမ္မတထရမ့်ရဲ့တွဲခေါ်ယူဆချက်အရှိအလားအလာတွေနဲ့သူ့ရဲ့အစိုးရဆောင်ရွက်ချက်တွေပေါ်ပြင်းထန်တဲ့ဝေဖန်မှုတွေရှိနေတဲ့အခြေအနေတွေကို Imperial Sanya VOA တင်ပြတော့ Peter Hayling ကတင်ပြပို့ထားတာကိုတင်ပြပေးပါမယ်ရှင်။သမ္မတ Trump ရဲ့သမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမရက်ပေါင်း100အတွင်းရက်ပေါင်း99ရက်နေမှာပဲ American ပြည်ထောင်စုရဲ့မူဝါဒတွေထဲမှာအကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားအရင်နဲ့ပတ်သက်တဲ့နိုင်ငံခြားရေးမူဝါဒကိုနိုင်ငံခြားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂမှာခြားပြပြောဆိုပါတယ်။
The policy of strategic patience is over.
ဖြစ်ရှိတည်ထောင်ပြီးတဲ့မူဝါဒကကုန်သွားပါပြီ။စက်ပြီးတည်ထောင်နေမယ်ဆိုရင်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်နေတယ်ဆိုတာကိုလက်ခံနေတယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်သွားပါလိမ့်မယ်
။ Trump ကိုယ်တိုင်ကရည်တရားဆိုတာကိုတိတ်အရေးကြီးတယ်လို့သဘောမထားကြောင်းပြောပါတယ
်။ It's a false standard 100 days but I
have ကျောင်းတရားဆိုတဲ့တိုင်တော်ဖြစ်ဟာမာယွင်းတဲ့အရာတစ်ခုပါ။ဒါပေမဲ့ခင်ဗျားတို့ကိုကျွန်တော်ပြောချင်တာကရက်ပေါင်း100အတွင်းမှာကျွန်တော်တို့လှုပ်ဆောင်နိုင်တယ်လို့ဘယ်သူကမှမလုပ်နိုင်ခဲ့ပါဘူးလို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။အင်ဖြူရောဝန်ထမ်းအရာရှိချုပ် Ryan Spivak ကထရမ့်ရဲ့အတွေးခေါ်ယူဆတွေကောင်းကြောင်ချီးကျူးပြောဆိုခဲ့တယ်ဆိုတာကိုသမ္မတကရက်တရားပြည့်တဲ့အချိန်မှအဖြစ်တုံ့ချခဲ့ပါတယ်။အရှိန်လေပိုင်းကမြေပြင်စစ်ပွဲကိုအမေရိကန်ပြည်ထောင်စုကစိတ်မဝင်စားဘူးလို့ Spivak ကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘက်ရှာအယ်အာဆာလိုရန်ဘက်တွေရဲ့လှုပ်ရှားမှုတွေကိုကန့်တထိန်းချုပ်လို့ရအောင်တော့အမေရိကန်အစိုးရကလှုပ်ဆောင်သွားမှာဖြစ်တယ်လို့ ISIS တွေကိုအမြင့်ပြချေမှုန်းရေးကိုလည်းဦးစားပေးလှုပ်ဆောင်မှာဖြစ်တယ်လို့ဆိုပါတယ်။ဘာပဲဖြစ်ပြောဝေဖန်ရေးသမားတွေကတော့ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလွှဲမှားမှုတွေနဲ့ပတ်သက်လို့ဝေဖန်ရှုံချကြပါတယ်။ငွေကိုလိုလိုလှက်ကစားနေတဲ့သူတွေအဖြစ်တရုတ်ကိုအမိတပေးမယ်အကြောင်းနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့တွေကနေနှုတ်ထွက်ဖို့စဉ်းစားသွားမယ်ဆိုတဲ့အကြောင်းစတဲ့မဲဆွယ်စီယုံရေးကာလကပေးခဲ့တဲ့သူ့ရဲ့ကတိတွေကနေသူ့နောက်ပြန်ဆုတ်သွားတာကိုတိတိကျကျတွေ့ရပါတယ်။ American တက္ကသိုလ်မဟာဌာနမှူး James Goggia က Skype ပေါ်ကနေတစ်ဆင့် VOA ကိုအခုလိုပြောပါတယ
်။ I think the best thing I could say aboutThe first 100 days is that he's realized that the
position is seriously in Kalarung ma tuyo yatti chyo su chit de tarom ya alung chit bu su ya ne tiyo ne russia lo nangan myu ri go chin kat de tuyo ne nilan ni go pyan tong tat ko lo le su ya di prathama yet paw tia twin ma tu tabaw paw la ya lo pyo lo ya ba de
a chat lut daw ma ye nangan ye muwara san ya a chan pe pauk ko haw richa fontaine ga lo pyan da re go an a tin twa aw lou nai ga de chat ne a so bai muwara de chu go chi chu pyo su ba de ဒါပေမဲ့သူရဲ့ခံမှန်းလို့မရနိုင်တဲ့အရာတွေကအမေရိကန်ရဲ့မိတ်ဆွေတွေကိုဘဝင်မကျဖြစ်စေခဲ့တယ်လို့ဆိုပါတယ်
။ Allies don't like unpredictability when you're talking about deterrence.
ခံမှန်းနိုင်တဲ့အရာတွေဆိုတာမဟာမိတ်တွေကမကြိုက်ကြပါဘူး။ချင်းချောက်ဟန်တားမှုတွေနဲ့ပတ်သက်ပြီးပြောဆိုတဲ့နေရာမှာခံမှန်းလို့မရတဲ့အလေအထားကကောင်းတဲ့အတွေးခေါ်တစ်ခုမဟုတ်ပါဘူးဆိုပြီး Richard Fontaine ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်မှမင်ခင်းကအကြောင်းအရာကိစ္စအတော်များများမှာသမထနဲ့အတိုက်အခံဖြစ်ခဲ့ပေမဲ့ကာကွယ်ရေးဝန်ကြီး James Mattis နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့အပါအဝင်ထံဖွဲ့စည်းထားတဲ့မူဝါဒဆိုင်ရာချမှတ်တဲ့အဖွဲ့ကိုအလေးထားချီးကျူးပြောဆိုသွားပါတယ်
။ This National Security Team is a team that has been in combat.
အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပါဝင်တဲ့သူတွေဟာလွန်ခဲ့တဲ့15နှစ်ကခေါင်းဆောင်မှုအပိုင်းမှာဆက်ဆံလုပ်ကိုင်ခဲ့သူတွေဖြစ်ပြီးအနှစ်သာရရှိရှိထိတ်ဆုံးကိုရောက်အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအထက်လွှတ်တော်မှမဲခင်းကပြောသွားပါရယ်။ဒါပေမဲ့အန်ဒီရဲ့ရှိတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ဘလို့ကြိုက်တယ်မလဲဆိုတာကိုတော့တုံ့တက်သူတွေကြားခံမှန်းပြောဆိုရခဲ့တဲ့အနေအထားမှာရှိနေတော့မဲဖြစ်ပါရယ်။ရပ်ပေါင်းတရာနောက်ပိုင်းဆိုးရတဲ့အဖြစ်အပျက်တွေနဲ့ကြုံတွေ့လာရနိုင်တယ်ဆိုပြီးလူအများစုကစိုးရိမ်ကြပါတယ်။အခုရဲ့ထီတော့အဲ့ဒါတွေမတွေ့ရသေးပါဘူးရှင်။